မနေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ရန်အောင်ပင်ပောက်ပင်ခွင့်ကြေးရွာတွေဟာကျောက်တော်မြောက်ဦးကာလမရဲ့အရှိတ်အဟတ်မှာရှိပါတယ်။အဲ့ဒီရွာတွေရဲ့အနောက်ဘက်မှာတောင်မြောက်သွေတန်းနေတဲ့တောင်တန်းတွေမှာအစိုးရတပ်ဘက်ကထိုးစစ်ဆင်တိုက်ခတ်မှုတွေရှိနေတာဖြစ်ပြီးဒီနေ့မှလည်းပြိုင်းခြားကြေးရွာရဲ့အရှိတ်တောင်တန်းတွေကအေအေအဖွဲရှိနေတယ်လို့ယူဆရတဲ့နေရာတွေကိုအစိုးရတပ်ကရဟတ်ရင်နစီနဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။နေ့လေတနားကြီးလောက်ကအပေါ်ကနေပြီးသွားတယ်။အဲ့တော့ကျွန်တော်တို့ရွာနဲ့မိုင်းဆိုရင်ဟောနမိုင်သုံးမိုင်လောက်ကိုတော့အကွာအဝေးလောက်ရှိတယ်။အဲ့ဒီကနေပြီးအပေါ်ကနေပြီးဘုံချရဲဘုံကြီးပိုက်တဲ့အလုံး20 30လောက်တော့ပိုက်တယ်။ကျွန်တော်တို့မှမြဲမှန်မြင်ရတာပေါ့ပေါ်ကတော့ပိုက်တော့။ညရင်ကနှိပ်ပြီးအဲနစီကလုံးပိုက်တယ်။တမတစီပိုက်တယ်ပိုက်ပြီးပြန်သွားတယ်နောက်တစီပိုက်တယ
်။အစိုးရတပ်ကရဟတ်ရင်နစီနဲ့ပြစ်ခတ်ခဲ့တာကိုလှမ်းမြင်ခဲ့ရတဲ့ပြိုင်းခြားကြေးဝါသားတို့ဖြစ်သူဦးမောင်ဦးစိန်ကပြောဆိုသွားတာပါ။အဲ့ဒီကာလမှာအရှိတ်တောင်ကုန်းတွေမှာအေအဖွဲ့ကလေကျင်းရေးစခန်းနဲ့စီယုံရေးနယ်မြေတည်ဆောက်ဖို့ရောက်ရှိနေတဲ့ဆိုတဲ့သတင်းအရနယ်မြေလုံခြုံရေးဆောင်ရွက်ရာမှာအေအဖွဲ့ကအင်အား100လောက်နဲ့မနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းအေအဖွဲ့ကအလောင်း9လောက်နဲ့ RPG တလက်သိမ်းဆီးရမိခဲ့ပြီးတပ်မတော်ဘက်ကစစ်သည်အရှိုးထိခိုက်ဒဏ်ရာတွေရရှိခဲ့တယ်လို့ဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြောခွင့်ရသူခိုင်သူခါက RFA ကိုအခုလိုပြောပါတယ်။
ဒီမြောက်မြို့နယ်ထဲမှာဖြစ်ခဲ့တဲ့ဒီကိုက်ပွဲစဉ်တခြားလုံးမှာတော့နော်အရာရှိတွေပါဝင်နော်ဒီဗမာတစ်သား30ထက်မနည်းကိုကျွန်တော်တို့ဘက်ကနေရှေ့မုံတုတ်တင်နိုင်ခဲ့တယ်ဗျနော်နောက်ဒဏ်ရာရထားတာလည်းအများပြားရှိတယ်ဟိုနောက်ပြီးတော့ဒီမနည်းကနေပြီးတော့နော်ဒီကျွန်တော်တို့ဒီစစ်ဆင်ရေးသွားနေတဲ့ကျွန်တော်တို့ရခိုင်တပ်မတော်ရဲ့စစ်ကြောင်းကိုဗမာလက်နက်ကင်တွေဘက်ကနေပြီးတော့ဒီချုံခိုတိုက်ခိုက်ခဲ့တာရှိတယ်ဟိုအဲ့လိုချုံခိုတိုက်ခိုက်ခဲ့တဲ့ဘက်ကြောင့်လို့ကျွန်တော်တို့ဘက်ကနေရဲဘော်တုံးအကြဆုံးကြီးတော့ RPG တလက်ဆုံးဆုံးခဲ့တာရှိတယ်ဗျ
မြောက်ဦးမြို့နယ်အတွင်းမှာရခိုင်တပ်မတော် AA ကအတီတကျဆောက်လုပ်ထားတဲ့စခန်းတွေမရှိသေးဘူးလို့လည်း AA ရဲ့ပြောခွင့်ရသူခိုင်သူခါကပြောပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ချက်မှာထိတွေ့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဖော်ပြပေမဲ့ဒေသခံတွေဘက်ကတော့ကြောက်ကြကြွရအနည်းမှလည်းည12နာရီလောက်အချိန်ထိပြစ်ခတ်တံတွေကျနေရတယ်လို့ပြောပါတယ်ဒီဖြစ်စဉ်တွေကြောင့်ကြောက်ကြစီတီတောင်ဂါရာတောင်စတဲ့ကြေးပါတွေကဒေသခံ900နီးပါးလောက်ဟာကြောက်တော်မြို့နယ်ရွာမပြင်ကြေးပါကိုဒီနေ့ညနေပိုင်းမှာထွေးပြေးလာကြပါတယ်အစိုးရတပ်မတော်ဘက်ကစစ်စင်ရေးတွေကိုဆက်လက်ဆောင်ရွက်နေတယ်လို့လည်းမနေ့ကထုတ်ပြန်ချက်မှာပါရှိပါတယ်။ဒေသခံမြင့်မြင့်တွေဘက်ကလည်းအစိုးရတပ်ဖက်ကဒီနေ့နေ့လည်းဘက်မှာအဲ့ဒီဒေသဘက်ကိုရဟတ်ရင်တွေနဲ့တပ်အင်အားတွေတိုးရှိနေတယ်လို့ပြောပါတယ်။အမိမဖော်လို့တဲ့ဒေသခံမြင့်မြင့်တို့က RFA ကိုအခုလိုပြောပါတယ်
။ကျွန်တော်မြင်တွေ့ရတာတော့ပထမဆုံးရဟတ်ရင်နစီရလာပြီးတော့အဲ့ဒီဘူးရမျိုးရွာနောက်မှာနေပြီးတော့ဝဲလေဝဲလေလုံးနေပြီးစစ်သားတွေကိုလေယံဘက်ကနေရှာတယ်ခင်ဗျာ။အဲ့မှာရှားပြီးတော့ကြောက်တော့ဖဲတော့ပြန်တဲသွားတယ်ခင်ဗျာနောက်တစ်စီးလာတယ်လာပြီးတော့အဲ့မှာရရတယ်ခင်ဗျာတစီးပြီးတစီးအဲ့မှာအခုဆိုရင်စစ်တစီးဖြစ်သွားပါပြီခင်ဗျာ
ရခိုင်ပြည်နယ်ကြောက်တော်နယ်ဘူးတီတောင်ရသေးတောင်မြို့နယ်တွေအတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့အကြဖြုတ်ပွားခဲ့တဲ့တိုက်ပွဲတွေဟာအခုလက်ရှိမှာမြောက်ဦးမြို့နယ်အထိကျယ်ပြန့်လာနေတာဖြစ်ပါတယ်ဒီနေ့မနက်10နာရီလောက်ကရသေးတောင်မြို့နယ်မင်းဖူးကျေးရွာအနီးမှာပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းသိရပါတယ်ပကွဲတန်နှစ်ရက်ပထမဆုံးထွက်ပေါ်လာပြီးနောက်အစိုးရတပ်မတော်ဘက်ကကြေးရွာအတွင်းကိုပြစ်ခတ်မှုတွေရှိခဲ့တယ်လို့နေအိမ်တလုံးပေါ်လက်နက်ကြီးကြတာတွေလည်းရှိခဲ့တယ်လို့ရွာသားတွေကပြောပါတယ်ကြေးရွာစာတင်ကြောင်းမှာစာမီဝက်ဖြည့်ဆိုကြတဲ့အကြောင်းသူအကြောင်းသား80ကျော်ဟာကျောင်းထဲမှာပဲပိတ်မိနေတယ်လို့အမည်မဖော်လို့တဲ့ဆရာမတဦးက RFA ကိုဒီနေ့ညနေ4နာရီကပြောပါတယ
်4နာရီချင်းမှာစာပြီးတော့လက်နက်ပံခုကြောပါတယ်လက်ရှိအချိန်ကတော့ကျွန်မတို့မှာကလေးတွေကိုစာရှည်ပြီးတော့ကိုယူခံမှာမိငလေးတွေကိုထားပါတယ်။ကြောက်ကြလေးတွေကိုနောက်တစ်ခါမှထားပါတယ်ခစီအားတွေနဲ့။မုန်းကြဲတွေပါလေကျွေးပြီးတော့ရေတွေတိတ်ထားပါတယ
်။တက်မတော်စစ်ကြောင်းကကြေးဝါးသားတွေကိုစာတင်ကြောင်းနဲ့ဘုံတော်ကြီးကြောင်းတွေမှာစုခိုင်းပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လဲရွာသားတို့ကပြောပါတယ်။ပြစ်ခတ်မှုအတွင်ကြေးဝါးအတွင်မှာရှိနေတဲ့အမျိုးသမီး2ဦးသေဆုံးသွားတယ်လို့ရွာသားတို့ကပြောဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီး RFA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီနေ့မြောက်ဦးမြို့နယ်အတွင်းမှာတက်မတော်ကရဟရင်သုံးပြီးတာကတ်ခဲ့ရတဲ့ဆိုတဲ့ကိစ္စအပြင်ရသေးတော်မြို့နယ်မင်းဖူးကြီးရွာကအခြေအနေတွေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမှုကြီးဝင်းစိုးဦးနဲ့တက်မတော်တည်င်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုချုပ်ဇော်မင်းထွန်းတို့ကိုဒီနေ့ညနေ9နာရီခွဲအချိန်လောက်အထိဆက်သွယ်ခဲ့ပေမဲ့လက်ခံပြေကြားခြင်းမရှိကြပါဘူးခင်ဗျာ။